Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ View American တန်ရဲ့2019ခုနှစ်ဇန်နဝါရီလ2ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထားရထုတ်လွှင့်နေပါရှင်။ကျမများသတင်းအောင်ပါဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်ဒီနေ့ကျမှာတော့အမေရိကန်ဆွေးရဲလုပ်ငန်းတချို့ရပ်ဆိုင်းထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာပဲလွတ်တော်ခေါင်းဆောင်နေတဲ့အင်ဂျီရောမှာတွေ့ဆုံမှုသမ္မတဒေါ်နယ်ထရန့်ကဖိတ်ကြားထားပါရဲ့ရခိုင်ပြည်နယ်အတွင်းပြည်ခဲ့တဲ့ရက်တွေတွင်တိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တို့ပြင်းထန်ထန်ရတဲ့ကြောင်းအစိုးရကဒီနေ့ပဲသတင်းထုတ်ပြန်ပါရဲ့ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ကင်ဆိုးဝင်းနဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ writer သတင်းတောက်နှစ်ယောက်အမှုနဲ့ဆက်ဆက်ပြီးတော့ရဲစီကံဖောက်ဖျက်တဲ့ဆိုပြီးထောင်တစ်နှစ်ကြာနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်လွတ်မဲ့ရဲကိုမှားယွင်းတွက်ချင်မိတာကြောင့်ဒီကနေ့မလွတ်သေးဘူးလို့ထောင်အာဏာပိုင်တွေကမိသားစုဝင်တွေကိုအသိပေးလိုက်တဲ့အပေါ
်ကျွန်တော်ဒူရီအရှင်ရှိရဲ့ထောင်မှုတယောက်လည်းရှိတယ်သူကထောင်မှုကိုထောင်ပိုင်ကိုသူတရင်ပို့လာပေါ့နော်သူဒီကိုမွေးနိုင်ဒီဇန်နဝါရီနေ့ရက်နေ့လွတ်မဲ့ဆိုတာသူတို့တက်ချက်တာမှားတာ
ဒီရဲမှုအမိုးရနယ်ရဲ့ညီဖြစ်သူကိုရဲဝင်းနိုင်ပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီအကြောင်းနဲ့တူမန္တလေးရတနာဘုံတက္ကသိုလ်ကဖမ်းဆီးခံထားရတဲ့ចောင်းသား3ဦးကိုပြန်လွှတ်ပေးဖို့ဆန္ဒပြတောင်းဆိုတဲ့ចောင်းသား4ဦးဒီကနေ့ထပ်ပြီးအဖမ်းခံရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျမကြီးကဏ္ဍမြမရေးတုံးသက်ချက်တို့အပြင်တပတ်တွင်အာကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးပါအောင်ရှင
်မြန်မာ့ဆွေးနွေးလုံခြုံရေးဆိုင်ရာဆန္ဒရှိတဲ့ဒီနေ့မှာတော့သမတ်တော်နဲ့ဆက်မှာရေဆက်လို့လုံခြုံရေးကောင်စင်နဲ့အင်ဂျီရောမှာအမေရိကန်ဆွေးရလုပ်ငန်းတချို့ရပ်ဆိုင်ကတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနယ်စပ်လုံခြုံရေးကောင်စင်နဲ့အင်ဂျီရောမှာဆွေးနွေးဖို့ Republican နဲ့ Democrat ပါတီကလွတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။တွေ့ဆုံပွဲကိုအထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ Democrat လူနည်းစုခေါင်းဆောင် Chuck Schumer နဲ့အောက်လွှတ်တော် Oklahoma ဖြစ်လာမယ် Nancy Pelosi တို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မနက်ပိုင်းကြာသပတေးနေ့မှာလွတ်တော်ပြန်လည်ကျင်းပရမှာအောက်လွှတ်တော်မှာလူများစုဖြစ်လာမဲ့ဒီမိုကရက်ပါတီကလွတ်တော်ဥက္ကဋ္ဌပလိုစီကတော့ရန်နာထားတဲ့အစိုးရလုံခြုံရေးအများစုစက်တင်ဘာလကုန်ထိပြန်လည်လက်ပတ်နိုင်မုန်းနဲ့အမိမြင့်လုံရွေးဝင်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိလက်ပတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုမဲခွဲဖို့လည်းစီစဉ်ထားပါတယ်ဒီမိုကရက်တီအစိုးရထားတဲ့ဥပဒေမူကြမ်းတွေမှာတော့အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတတိုင်းကာဖို့သမ္မတထရန့်ကတောင်းခံထားတဲ့ဗန်နားရေး$30.5 billion တော့မပါဝင်ပါဘူးသမ္မတကတော့သူတောင်းထားတဲ့အတိုင်းမရရင်ဥပဒေကိုလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါဒီမိုကရက်တစ်ကတော့နယ်စပ်လုံခြုံရေးအစီအစဉ်အတွက်ဒေါ်လာ1.3 billion ကိုအစောပိုင်းမှာအစုပ်ပြုထားပါတယ်အင်ဂျီရောပြောခွင့်ရဆာရာဟက်ဂရီစန်တာစ်ကတော့ဒီမိုကရက်တစ်ရဲ့အစီအစဉ်ဟာနယ်စပ်လုံခြုံရေးအတွက်လုံလောက်မှုမရှိကြောင်းနဲ့အမေရိကန်နိုင်ငံသားတွေထက်တခြားနိုင်ငံသားတွေကိုဦးစားပေးတဲ့အစီအစဉ်ဖြစ်နေလဲမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကရုရှားနိုင်ငံမှာတရှို့လုပ်မှုနဲ့ဆက်ဆွဲပြီးအထိမ့်သိမ်းခံနေရတဲ့အမေရိကန်အငြင်းစားမရင်းစစ်တီတယောက်ကိုလွှတ်ပေးဖို့တောင်းဆိုလိုက်ပြီးသူ့ကိုဘာကြောင့်ဖမ်းထားတာလဲဆိုတာကိုသိကျင်ပါတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဘရာဇီးနိုင်ငံမှာအစိုးရတည်တက်တဲ့အခမ်းအနားကိုတက်ရောက်နေတဲ့ဝန်ကြီးပွန်ပီယိုကသတင်းတောက်တွေကိုအခုလိုပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံသားအသက်48နှစ်အရွယ်ပေါ်ဝီလန်ဟာရုရှားနိုင်ငံမှာအထိမ့်သိမ်းခံနေရတာကြောင့်ရုရှားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စစ်ဝန်ချုပ်ရုံးကနေလာမယ့်နိုင်ရီအနေငယ်အတွင်းသူ့ကိုတွေ့ခင်ရလိမ့်မယ်လို့မျှော်လင့်နေအကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ် FSB လို့အတူကခေါ်တဲ့ရုရှားပြည်ထောင်စုလုံခြုံရေးဌာနတာဝန်ရှိသူတွေကပေါ်ဝီလန်ကိုတနင်္လာနေ့ကတရှိုလုပ်ရက်တွေကျူးလွန်နေစဉ်ဖမ်းဆီးခဲ့ပြီးတော့သူ့ကိုအခုပြစ်မှုဖွင့်ထားကြောင်းနဲ့ပြစ်မှုထင်ရှားရင်ထောင်ဒဏ်အနှစ်20အထိကြာခံနိုင်တယ်လို့ရုရှားနိုင်ငံပိုင်တပ်သတင်းအေဂျင်စီမှဖော်ပြထားပါတယ်။ပေါ်ဝီလန်ဟာအမေရိကန်နိုင်ငံမှာရှိတဲ့ကားအပိုပစ္စည်းရောင်းတဲ့ Vogue Warner ကုမ္ပဏီရဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးရာညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒါဟာပြည်နယ်ထဲကအထူးကစစ်ကန့်ကုမ္ပဏီတာလီဘန်တပ်ဝင်တွေအင်အားဖြင့်ဗုံးတလုံးပေါက်ကွဲတိုက်ခိုက်ရာကစစ်သား9ယောက်တမန်နဲ့တိုက်ဆုံပြီး6ယောက်ထဏ်ရသွားပါတယ်။မတည်မငြိမ်ဖြစ်နေတဲ့
Maiwan KI နဲ့ကအစိုးရစစ်ကမ်းတွေကို2ကီလိုမီတာအရှည်ရှိတဲ့ဥမင်လမ်းကောင်းတူပြီးဖောက်ခွဲပစ္စည်းနဲ့မင်းညာပိုင်းကဖောက်ခွဲတက်ခဲ့ကြတာပါတက်ခဲ့မှုဖြစ်စဉ်အသေးစိတ်ကိုအမည်ဖော်လို့လွန်ညွှန်းရရှိသူကလည်းဒီနေ့ပဲ VOE ကိုအတည်ပြုပါတယ်တာလီဘန်ဖွဲ့ပြောခွင့်ရသူကတော့နေပြည်တော်ချက်ချက်ဖောက်ခွဲတက်ခဲ့မှုဖြစ်ရင်းညွှန်းပြောဆိုပြီးအစိုးရတပ်ဖွဲ့ဝင်40ထဲမှနေတေဆုံကြောင်းလည်းပြောဆိုခဲ့တာပါဒီကတေဆုံမှုအရေးအတွက်ကိုသဘုံနေဘက်ကအကြခဏချက်ကားပြောလို့ရှိတဲ့အတွက်တက်ခဲ့မှုတွင်ထိခိုက်ကြဆုံးသူကိန်းကနန်းပေါ်ပြောဆိုချက်ကိုတရားအတည်ပြုလို့တော့မရပါဘူးဒီကြဖြစ်စဉ်တစ်ခုဖြစ်အာဖဂန်နိုင်ငံနောက်ပိုင်းကဟီရက်ပြည်နယ်မှာတော့ဒေသခံစစ်သားတယောက်ကဒီနေ့မနေ့မှာပဲစစ်ကမ်းတွေကအာဖဂန်နဲ့အီတလီတပ်ဖွဲ့တွေကိုပစ်ခတ်ခဲ့ရကအာဖဂန်တပ်ဖွဲ့ဝင်တူဒဏ်ရာရတဲ့အကြောင်းဒေသခံတမူတူကဗီဒီယိုကိုပြောပါတယ်နိုင်ငံခြားတပ်ဖွဲ့ဝင်တွေအထိခိုက်မရှိပဲတင်းရှောင်နိုင်တယ်လို့တက်ခဲ့သူကလည်းအာဖဂန်တပ်ဖွဲ့တွေကအသေးပစ်ခတ်ခဲ့တဲ့အကြောင်းဗိုလ်ချုပ်နူဝါလာကွာဒရီကအတွင်းလူရဲတက်ခဲ့မှုအသေးစိတ်ကိုရှင်းလင်းရမှာပြောကြားသွားခဲ့တာဖြစ်ပါတယ်
တရုတ်သမ္မတရှီကျင်းပင်ကကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းအနေနဲ့တီးခြားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်မယ့်အကြံအစီကိုဆက်လို့တင်ပြီးတရုတ်ပြည်မကြီးရဲ့နယ်မြေအဖြစ်သာလက်ခံကြဖို့တိုက်တွန်းလိုက်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားတန်တမာဆက်ဆံရေးပြိုင်ဘက်တွေဖြစ်စေခဲ့တဲ့ထိုင်ဝမ်ကတနိုင်ငံနဲ့သာသွေးချင်းတွေအတွက်အမှားစကားဆိုတဲ့အထင်ကြီးမိန်ကွန်းအနှစ်40ပြည့်အထိမ့်မှမိန်ကွန်းအဖြစ်တရုတ်သမ္မတရှီကျင်းပင်ကဒီနေ့ပြောဆိုရင်တရုတ်နိုင်ငံရဲ့ထိုင်ဝမ်အပေါ်ရပ်တည်ချက်ကိုထပ်လောင်းအတည်ပြုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့တနိုင်ငံစနစ်နှစ်ခုဆိုတဲ့မူပေါင်းအောက်မှာငြိမ်းချမ်းစွာပြန်လည်ပေါင်းစည်းနိုင်ရေးအတွက်ပတ်ဝန်းကျင်တစ်ခုကိုဖန်တီးပေးဖို့ကိုတကားဖွင့်ထားပါတယ်လို့လည်းသမ္မတရှီကျင်းပင်ကပြောပါတယ်။ဒါပေမဲ့တရားထွက်ခွဲထွက်မဲ့ဘလို့လှုပ်ရှားမှုမျိုးကိုမဆိုတရုတ်နိုင်ငံကခွင့်ပြုမှာမဟုတ်ဘူးဆိုတာကိုတော့သမ္မတရှီကသတိပေးလိုက်ပြီးပြန်လည်ပေါင်းစည်းရေးအတွက်လိုအပ်ရင်စီရေးအရာအရေးယူရာတွေလုပ်မယ်လို့ထပ်မံကြုံဝါလိုက်ပါတယ်ရှင်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနကံပြကတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့ရက်တွေမှာတက်ခတ်မှုတွေကြောင့်ရက်တက်ဖို့အတူအပြင်းထန်တန်ရရတဲ့အကြောင်းမြန်မာဆွေရကဒီနေ့ပဲသတင်းထုတ်ပြန်လိုက်တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်ပေါ်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဘူစီရောင်မြို့နယ်အတွင်းလွန်ကျော်ရေးတာဝန်ယူထားတဲ့နေကြဆောင်တပ်ဖွဲ့ဝင်တွေရသေးတောင်ဘူစီရောင်ကလန်းမော်ကဇေယျတောင်ရွာကဖုန်ကြီးချောင်းဝင်းမှာယာယီအခြေစိုက်ထားစဉ်မနေ့စောရင်မှာလနကံအင်အား30လောက်လနကြီးတွေလနငယ်တွေနဲ့စတင်ပြစ်ခတ်ရက10မိနစ်လောက်ပြန်လည်ပြစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းအစိုးရပိုင်းသတင်းတွေကဖော်ပြခဲ့ကြတာပါ။တက္ကသိုလ်တွင်ဒေသခံရွာသားတွေထိခိုက်မှုမရှိပေမဲ့နေကြဆောင်တပ်ဖွဲ့ရဲတပ်သားတူဒဏ်ရာပြီးစိုးရင်ရတဲ့အကြောင်းလည်းသတင်းကဖော်ပြပါရတယ်။တက္ကသိုလ်ရဲ့လက်နက်ကိုင်တွေကဘယ်ဖွဲ့စည်းရဆိုတာကိုသတင်းမှာဖော်ပြမထားပေမဲ့မချသိရင်လာရီကဆက်လို့ဘူးစီရောင်မြို့နယ်ပအဝင်ရခိုင်ပြည်နယ်ထဲမှာလုံညုံရေးတပ်ဖွဲ့တွေနဲ့တန်းတန်းလက်ကိုင်ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါ။အေအေဖွဲ့ပြောခွင့်ရသူကတော့ဇေယျတောင်ဒေသမှာလုံညုံရေးတပ်ဖွဲ့တွေနဲ့တက္ကသိုလ်မှုတွေရှိကြောင်းအတည်ပြုပေမဲ့နေကြဆောင်ရဲတပ်ဖွဲ့ဝင်တွေကိုတက္ကသိုလ်မှုမရှိတဲ့အကြောင်းငင်းဆန်ထားပါတယ်။ဒီနေ့မှလည်းဘူးစီရောင်နဲ့ကြောက်တော်မြို့နယ်တွေမှာတက္ကသိုလ်မှုတချို့ရှိတဲ့အကြောင်းအေအေဖွဲ့ကပြောဆိုထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ရှိတ်ခါစီနာဦးဆောင်တဲ့ပါတီကအပြတ်အသတ်နိုင်ရခဲ့တဲ့အတွက်အစိုးရဖွဲ့စည်းနိုင်ရေးပြင်ဆင်နေပါပြီ။ဒါဟာအဝါမီလိဂ်ပါတီဦးဆောင်တဲ့အစိုးရတက်တန်း3ချိန်ဆက်တိုက်အတွက်အစိုးရဖွဲ့နိုင်ရေးပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့ဦးဆောင်ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲကတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးမတမာမှုတွေရှိရဆိုတဲ့တန်မြတွေနဲ့ရင်ဆိုင်နေရပါတယ်။မဲနေနာတွေနဲ့မဲဆန္ဒရှင်စီရင်တွေမမှန်မကန်လုပ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေအပြင်ဦးဆောင်အဝါမီလိဂ်ပါတီထောက်ခံသူတွေကအတိုက်အခံပါတီမဲယုံတာဝန်ကျသူတွေကိုမဲယုံနဲ့ဝင်ဝင်မပေးဘဲပိတ်ပင်ခဲ့တယ်လို့လည်းဆိုပါတယ်။ JOF လို့အတူကခေါ်တဲ့အကြီးမားဆုံးအတိုက်ခံညွန့်ပေါင်းအဖွဲ့ကတော့တနင်္လာနေ့ကရွေးကောက်ပွဲဟာတရားမဝင်လို့ပယ်ဖြတ်ကြောင်းကြေညာဖို့တောင်းဆိုနေပါတယ် JOF ဥက္ကဋ္ဌကမလ်ဟိုဆိန်ကတနင်္ဂနွေလုံးမဲတမျှအတိုက်ခံရတယ်လို့ပြောဆိုလိုက်ပါတယ်ဘီယိုဒုက္ခနိုင်လာတဲ့ဒီရွေးကောက်ပွဲရဲ့ရလက်ကိုလက်မခံနိုင်ကြောင်းနဲ့ဗမလိုက်တဲ့အစိုးရတရက်ကနေရွေးကောက်ပွဲအစ်တတရက်ထပ်ပြီးကျင်းပဖို့ JOF အတိုက်ခံညွန့်ပေါင်းအဖွဲ့ကတောင်းဆိုနေပါတယ်ဒါပေမဲ့ရွေးကောက်ပွဲအာဏာပိုင်တွေကတော့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလက်မခံပေးသူတို့ထုတ်ပြန်တဲ့ရလက်ဟာအတိအဖြစ်တယ်လို့ပြောဆိုနေပါတယ်ရှင်
အိန္ဒိယနိုင်ငံမှာဘာသာရေးအရထွတ်မြတ်ထားတဲ့နေရာတွေကို အရွယ်ရောက်သူအမျိုးသမီးတွေဝင်ရောက်ခွင့်ကန့်သတ်ထားတဲ့ရာစုနှစ်နဲ့ချီတဲ့တားမြစ်ချက်ကိုဆန့်ကျင်ပြီးအမျိုးသမီးတို့ဟိန်းသူပြားကြောင်တစ်ခုနဲ့ဝင်ရောက်ခဲ့ကြပြီးတဲ့နောက်နိုင်ငံတောင်ပိုင်းကီရလာပြည်နယ်မှာဒီနေ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်ဒေသခံရဲတပ်ဖွဲ့ဝင်တွေခြံပြီးအသက်40ကျော်ရွယ်အမျိုးသမီးတို့တောင်ပေါ်ပြားကြောင်ဆပရီမာလာကိုအယုံမတက်ခင်အချိန်မှာဝင်ရောက်ခဲ့ကြပြီးနိုင်ပိုင်းကြာမှာပဲပြည်နယ်မြို့တော်သီရူဘန္နာသပူရာမှာဒေသဒေါသထွက်နေတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကနှိမ်နင်းရမှာတော့မြေယူပုံးတွေမိသက်ပိုက်တွေကိုတုံ့ပြန်ကြပါတယ်ကေရလာပြည်နယ်ကတခြားမြို့တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်အသက်10နှစ်ကနေ50ကျော်အမျိုးသမီးတွေကိုတော့ဖျားချောင်းကိုညှဉ်းနှွမ်းစီရဲဆိုပြီးဝင်ရောက်ခွင့်တားမြစ်ထားတာပါဟိန္ဒူဘာသာအစဉ်လာရကလေးမွေးဖွားနိုင်တဲ့အရွယ်အမျိုးသမီးတွေဟာစင်ကြယ်မှုမရှိဘူးလို့ယုံကြည်ထားကြပြီးဘာသာရေးခန်းသားတွေမှာပါဝင်ဝင်လည်းမပေးပါဘူးဆာရီမာလာဖျားချောင်းကိုအရင်တုန်းကဝင်းမို့ကြိုးစားခဲ့ကြဘူးတဲ့အမျိုးသမီးတွေကိုတော့ဟိန္ဒူဘာသာဝင်တွေကတားဆီးခဲ့ကြတာပါဒါပေမဲ့လည်းဒီတားမြစ်ချက်ဟာဥပဒေနဲ့မညီတဲ့အကြောင်းအိန္ဒိယတရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးနောက်ပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဟိန္ဒူဘာသာကိုယ်ဝယ်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားသူတို့တန်ယူအတူတူနေလဲဖြစ်ပွားခဲ့မှုပါတယ်ပြည်နယ်ဝန်ကြီးချုပ်ပင်နာရီဗီချာယန်ကတော့ဖျားချောင်းကိုဝင်ရောက်လို့သူဘယ်သူ့ကိုမဆိုရဲတပ်ဖွဲ့ကအကာအကွယ်ပေးသွားမှာဖြစ်တဲ့အကြောင်းဒီနေ့ပဲသတင်းတော်တွေကိုပြောဆိုခဲ့တာပါတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ကန့်ကွက်လျှောက်လဲချက်ကိုတော့ဒီလနောက်ပိုင်းမှာကြားနာဖို့လဲစီစဉ်ထားကြပါတယ်
ထိုင်းနိုင်ငံမှာရာစုနှစ်တွေနဲ့ချီအုပ်ချုပ်တဲ့ထီးနန်းစံဘုရင်စနစ်အရာထိုင်းဘုရင်မဟာဝိဇ္ဇာလုံကုန်းဟာမေလ၄ရက်နေ့ကနေ၆ရက်နေ့အထိတရားဝင်ဗိသိက်ခံယူမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်ရှင
်ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးခဲ့တာပါ VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့အင်တာနက်စာမျက်နှာ burmese.voenews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ် writer သတင်းတော့တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနဲ့ဆက်ဆက်ပြီးရဲစည်းကမ်းဖောက်ဖျက်တဲ့ဆိုပြီးထောင်တစ်နှစ်ကြာနေတဲ့ဒုရဲမှူးဟောင်းမိုးရနိုင်ဟာသူ့မျော်လင့်ထားတဲ့အတိုင်းဒီကနေ့အကျဉ်းထောင်ကနေပြန်လွတ်မလာတဲ့အပေါ်ထောင်အာဏာပိုင်တွေဘက်ကသူ့လွတ်မဲ့ရက်ကိုမှားယွင်းတွက်ချက်မိတာကြောင့်လို့ပြောတဲ့အကြောင်းမိသားစုဝင်တွေကပြောပါတယ်ဒီအကြောင်း VOE မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
နိုင်ငံတော်လွတ်ဝက်ချက်အုပ်ဒီနဲ့ထောင်နဲ့ခုနှစ်ချမှတ်ခံထားတဲ့ writer သတင်းတော်နှစ်ယောက်မှုမှာတရားလိုပြသက်တင်ဖြစ်ထွက်ဆိုခဲ့တဲ့ဒွေးမိုးမိုးရံနိုင်ဟာရဲစည်းကမ်းဖောက်ပြတဲ့ဆိုပြီးထောင်နဲ့တနှစ်ချမှတ်ခံထားတာကနေဒီကနေ့မှလွတ်မြောက်မယ်လို့သူကိုယ်တိုင်ပြောထားတာကြောင့်မိသားစုဝင်တွေကအေးစိန်ထောင်ရှိမှာတွားရောက်ဆောင်ဆိုင်ခဲ့ကြပါတယ်။ပြီးခဲ့တဲ့တစ်ပတ်ကမိသားစုဝင်တွေထောင်ဝင်လာတွားရောက်တွေ့ဆုံခြင်းမှာဒွေးမိုးမိုးရံနိုင်ကသူနှစ်ရက်နေလွတ်မယ်လို့ထောင်အာဏာပိုင်တွေကပြောထားတဲ့အကြောင်းဇနီးဖြစ်သူကိုပြောဆိုလိုက်တဲ့အတွက်မိသားစုဝင်တွေကသွားဆောင်ကြတာပါဒါပေမဲ့လည်းလွတ်မယ့်ရက်ကိုမှားရင်တွက်ချက်မိတာကြောင့်ဒီကနေ့မလွတ်သေးဘူးလို့ထောင်အာဏာပိုင်တွေကမိသားစုဝင်တွေကိုအတိပေးတဲ့အကြောင်းဒူရဲမူဝမိုးရံနိုင်ရဲ့ညီဖြစ်သူကိုရဲဝင့်နိုင်က VOE ကိုပြောပါတယ
်နှစ်ရက်နေမှသူလွတ်မယ်ဆိုတာပြောတယ်ဗျဘယ်အခုဘယ်အခုနှစ်ရက်နေကဘယ်လိုကြည့်တာတော့လို့ကျွန်တော်ကမေးတော့သူမိသားစုကိုအကြောင်းအများမိသားစုကိုသူလွတ်မရလာပြူဘာညာအကြောင်းကြားကြလို့သူရဲ့လွတ်မရလေးကိုအတိအကျပြောပြပါဆိုတော့ထောင်ပိုင်းကြီးကိုယ်တိုင်ပြောရပေါ့။နှစ်ရက်နေမှလွတ်မယ်ဒီမိုးရနိုင်ဆိုတော့အဲ့ဒါကျွန်တော်တို့ဆိုတော့အဲ့ဒါကျွန်တော်ကဒီနှစ်ရက်နေမှပါချူတာပေါ့နော်။မနေ့ကတော့ကျွန်တော်တို့ရောက်တော့ဟိုကအတွင်းကတခါလေကျွန်တော်တို့စောင့်လာပါ။ကျွန်တော်တို့သုံးမိလေးနဲ့ခေါ်သွားပြီးတော့ထောင်ပိုင်းကြီးရုံးကမှခေါ်ပြီးတော့ဧကခံလာကြ။ဧကခံရင်ကနားနေကြတော့အူရိယာရှိအရှင်ရှိတဲ့ထောင်မှုတယောက်နဲ့ကျွန်တော်ကိုရောက်လာတယ်။တော်လာတယ်အဲ့လိုပဲသူတို့တွတ်ချက်မှားတဲ့အတွက်ဒီလိုရက်လွဲသွားတာပေါ့နော်အဲဒါကြောင့်သူတို့ကတောင်းပန်တယ်ဆိုတော့အကြောင်းနောက်အဲ့ကျွန်တော်ဒူရီအရှင်ရှိရဲ့အဲ့ထောင်မှုတယောက်လည်းရှိတယ်သူကထောင်မှုကိုထောင်ပိုင်းကိုသူတရင်ပို့တာပေါ့နော်သူဒီကိုမွေးနိုင်ဒီဇန်နဝါရီနေ့ရက်နေ့လွတ်မယ်ဆိုတာသူတို့တွတ်ချက်တာမှားလို့ပါဆိုတဲ့အကြောင်းကျွန်တော်တို့လည်းတော်မှန်နေတာဖုန်ကောင်းဘောနော
်တကယ်လို့မရက်ကဖေဖော်ဝါရီလထဲမှာဖြစ်မယ်လို့လေထောင်ဟာနိုင်ပြန်နေကပြောပြီးမဲ့ရက်တိကြကိုတော့မပြောပါဘူးဒွေမိုးရမိုးရနိုင်ဟာပြီးခဲ့တဲ့နှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ခံရတာဖြစ်ပြီးချုပ်ရက်နဲ့လျှော့ရက်ခံစားခွင့်မရရှိခဲ့ဘူးလို့လည်းပြောပါရယ်အခုလို့မိုင်းရင်တွက်ချက်တဲ့ပေါ်ဒွေမိုးမိုးရနိုင်နေနဲ့စိတ်မကောင်းဖြစ်နေတယ်လို့လေကိုရဲဝင်နိုင်ကပြောပါရယ
်သူလည်းလွတ်မယ်လို့တရားဝင်ထောင်ရဲ့အကြီးအကဲဆုံးအရာရှိကထောင်ပိုင်းကိုယ်တိုင်ပြောတဲ့ကိစ္စအခုမှကြောင်လဲသွားတယ်မှားရင်သွားတယ်ဆိုရဲ့အချက်ကြတော့လေ နဲ့မှားရမှုသူလည်းနည်းနည်းစိတ်ထဲမှာတော့နည်းနည်းတော့ခံစားရတာပေါ့အဲ့တဘောလေးတော့ရှိရပေါ့
ဒွေမောမိုးရနေဟာခွင့်ပြုချက်မရှိဘဲရိုက်တာသတင်းနောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွဲဆုံမင်းမြန်ဝင်ပြုတယ်ဆိုပြီးပုံမှန်16ခ22နဲ့ပြီးခဲ့တဲ့နှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ခံထားရတာပါသူကိုဒီဇင်ဘာ22ရက်နေ့မှာပန်မြန်မာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထူးချွန်စွာကာကွယ်ကျင့်သုံးသူစုပယ်ခဲ့ပြီးဟန်တာဝရီအဝင်းတင်ဖောင်ဒေးရှင်းကလည်းနိုင်ငံရေးကျင်းသားဖြစ်သတ်မှတ်ထားပါတယ်ရိုက်တာသတင်းနောက်တွေကိုရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့တရားခွင်မှာထွက်ဆိုပြီးတဲ့နောက်သူထောင်နဲ့ချမှတ်ခံရတာဖြစ်ပြီးထိမ့်သိမ်းထားတဲ့3လကျော်တွင်မိသားစုနဲ့လည်းတွေ့ဆုံခွင့်မရခဲ့ပါဘူးအခုလိုထွက်ဆိုခဲ့တဲ့အတွက်တရားလူတွေဘက်ကဒွေမောမိုးရံနိုင်ကိုမယုံကြည်တတ်တဲ့သက်တည်ဖြစ်သတ်မှတ်ပြီးဖို့ရှောက်ထားခဲ့ပေမဲ့တရားရုံးကပယ်ချခဲ့ပါတယ်နိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်နဲ့ခုနှစ်နှစ်စီချမှတ်ခံထားတဲ့ရိုက်တာသတင်းတော်ကိုဝလုံးနဲ့ကိုကျော်စိုးတို့ကတော့ KI တရားရုံးကချမှတ်ထားတဲ့အမိန့်ကိုတိုင်းတရားရုံးမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာ24ရက်နေ့မှာအယူခံဝင်ထားပြီးအဲ့ဒီအယူခံမှုကိုဒီလာအတွက်မိန့်ချမှတ်ဖို့ရှိရလို့သူတို့ရဲ့ရှေ့နေဖြစ်သူကပြောထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တင်ပြပို့ထားရပါရှင်။အခုဆက်ပြီးတော့မန္တလေးရေတနာဘုံတက္ကသိုလ်မှဆန္ဒပြကျောင်းသား၄ဦးအဖမ်းခံရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မန္တလေးရေတနာဘုံတက္ကသိုလ်ကဖမ်းဆီးခံထားရတဲ့ကျောင်းသား၃ဦးကိုပြန်လွှတ်ပေးဖို့နဲ့အဲ့ဒီကျောင်းသားတွေဆန္ဒပြတောင်းဆိုခဲ့တဲ့အချက်တွေကိုပဲထပ်ပြီးဆန္ဒပြတောင်းဆိုကြတဲ့ကျောင်းသား၄ဦးကိုဒီကနေ့ထပ်ပြီးအဖမ်းခံရပါတယ်။အခုလိုဖမ်းဆီးခံထားရသူတွေရှိနေပေမဲ့လည်းသူတို့တောင်းဆိုထားတာတွေမရမချင်းဆက်ပြီးဆန္ဒပြသွားမယ်လို့ရေတနာဘုံကျောင်းသားများတမကဘကတာကပြောပါတယ်ဒီအကြောင်းကိုရန်ကုန်မြို့ကနေ VOE သတင်းတောက်ကိုကောင်းဆယ်ဟင်းကသတင်းပေးပို့ထားပါရဲ့ရှင
်ကျောင်းလုံးကျုံရဲ့အတွက်တာဝန်ယူမှုမရှိဘူးဆိုပြီးမန္တလေးတိုင်းဝန်ကြီးချုပ်ဝန်ကြီးတွေနဲ့ပါမခချုပ်တို့ရဲ့တပ်ပုံတွေကိုအခေါင်းပုံစံလုံးမီးရှို့တရုပ်ဖော်ပြီးတောင်းဆိုလှုပ်ရှားခဲ့လို့ဖန်စီထိတ်သိမ်းခံထားရတဲ့ရန်နာဘုံတက္ကသိုလ်ကျောင်းသားများတမကဘကတာအဖွဲ့ဝင်ကျောင်းသား၃ဦးကိုပြန်လွတ်ပေးရေးလုံးကျုံရေးတွင်းမြင့်ပေးရေးတပ်စင်ကန်းတွေကိုပြုပြင်ပေးရေးနဲ့တန်စီအေးဝန်တန်းတွေကိုတွင်းမြင့်ပေးရေးတို့အတွက်ဗိုလ်တော်ဦးနဲ့မနက်ကဆန္ဒပြတဲ့ကျောင်းသား၄ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ဒီတမကရဲ့အထူးအတွင်းရေးမှူးမအိမွန်ခင်ကအခုလိုပြောပါရယ
်ဒီနေ့လေးယောက်ဖမ်းသွားအချင်ဟုတ်အခုသူတို့အနေနဲ့ဒီကျောင်းအရင်ကျမတို့တောင်းခဲ့တဲ့ကျောင်းနဲ့လုံးချုံရေးစားထားပြီးတန့်ရှင်ရင်ဝန်ထမ်းတွေစားထားပြီးနဲ့အဲတန့်ရှင်ခံများပြန်လဲပြုပြင်ပေးရေးအဲ့ဒီအချက်တွေကိုပဲအဓိကထားပြီးတောင်းဆိုသွားတာချက်ဟုတ်အဖမ်းခံရတဲ့ကျောင်းသား၃ဦးအတွက်ပေါ့နော်ဒီနေ့အဲဒီဟာကိုပါဝင်ဆန္ဒထုတ်ဖော်မှုလုပ်တာချက်ကျမတို့ဒီရနာဘုံဘကသားအနေနဲ့ကတော့တောင်းဆိုမှုမရမချင်းတော့ထက်ပြီးတော့ပုံစံမျိုးမျိုးနဲ့ထက်ပြီးတောင်းဆိုသွားမှာပါချက
်ဖမ်းဆီးခံရတဲ့ကျောင်းသား၄ဦးဟာဆိုရင်ဖမ်းဝမ်းထုတ်ခွင့်တရသူတွေဖြစ်ပြီးလက်ရှိအချိန်ထိဘယ်နေရာမှာထိန်းသိမ်းထားလဲဆိုတာမသိရသေးဘူးလို့မအိမခင်ကပြောပါတယ်ဒီဇင်ဘာလ28ရက်နေ့ကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကျောင်းသား၃ရက်ကိုတော့ကျောင်းဝင်းအတွင်းကတမကရုံးကမ်းမှာအရဲဝတ်တွေနဲ့လာရောက်ဖမ်းဆီးသွားတယ်လို့ပြောနေတဲ့အပေါ်ရန်နာဘုံတက္ကသိုလ်ပမုခချုပ်ဒေါက်တာမောင်မောင်စိန်ကတုတ်ပြန်ပြောဆိုသလိုသူတို့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့လည်း VOA ကိုအခုလိုပြောပါရစေ။အဲ
့တော့ကျွန်တော်တို့ကျောင်းထဲမှာလှုပ်ပြီးနေတာကျန်တန်ရှင်းဖွဲ့ရှိတယ်။ကျောင်းသူကျောင်းသားတွေလည်းအမိုက်ကောက်နေဘူးဒူးနေတိုင်းပါကြပါပါနော်။နောက်ဒီကျောင်းရဲ့ဟွာဒီမှာကိုစုပေါင်းပြီးတော့လှုပ်တာတွေရှိတယ်အဲ့ဒါမျိုးတွေမှာသူတို့ပါစီတင်တာပေါ့နော်သူတို့ဒီ3-4ယောက်လုံးလေး5ယောက်ကတက်တက်လေးခွဲထွင်ပြီးတော့ဒီကျွန်တော်တို့လုတ်ပြီးလို့မရတဲ့ဟာတွေသူတို့တောင်းဆိုနေတာပေါ့နော်ဒါတွေကကျွန်တော်တို့လုတ်ပြီးလို့မရဘူးအကြောင်းထဲမှာလုတ်ပြီးလို့ရတယ်ကျွန်တော်အကုန်လုတ်ပြီးအဲ့ဒါမျိုးပေါ့နော်ကျွန်တော်တို့အကြောင်းထဲမှာလည်းမဖမ်းဘူးတော့ဟွာလည်းမလုတ်ဘူးကျွန်တော်တို့နော်သူတို့အပြင်မှာလုတ်တာနော်အပြင်မှာလုတ်တယ်အကြောင်းထဲမှာမလုတ်ဘူးသူတို့နော်ကျောင်းထဲမှာကျတော့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဝန်ထမ်းတွေကသူတို့ထိန်းနေပေါ့နော်အဲကြောင့်ကျောင်းထဲမှာဝင်ဖမ်းတာလည်းမရှိဘူးသူတို့ရုံးကောင်းကိုတိန်းတာလည်းမရှိဘူးဒါအမှန်တရားတွေပဲအခုချိန်ထိသူတို့တော့လည်းသူတို့ရုံးကောင်းကိုခတ်ထားတယ်ဟုတ်ပြီလား
ရန်နာဘုံတက္ကသိုလ်ကျောင်းသားများတမကဘကတာအဖွဲ့ဝင်တွေအခုလိုဆန္ဒပြတောင်းဆိုကြတဲ့အပေါ်အဲ့ဒီတက္ကသိုလ်ကပဲတခြားကျောင်းသားတမကတွေနဲ့သဘောထားကွဲလဲတာတွေလည်းရှိထားပါတယ်28ရက်နေ့ကဖန်စီထိန်သိမ်းခံထားရတဲ့ကျောင်းသား၃ဦးကိုတော့လာမယ့်ဇန်နဝါရီလ၁၀ရက်နေ့မှာပထမအကြိမ်ရုံးထုတ်စစ်ဆေးသွားမယ်လို့တမကအထွေထွေတွင်ရေးမှူးမတ်အိမခင်ကပြောပါတယ်ခင်ဗျာ
ကိုကောင်းဆက်ဟင်းသတင်းပေးပို့ထားရပါအခုဆက်ပြီးတော့တင်ကန်းညီနောင်နေကြားဆောက်တပ်ဝင်အတွင်းမှာတပ်ဖွဲ့ချင်းချင်းပစ်ခတ်မှုကြောင့်တေဆုံဒဏ်ရာရတွေတန်ရာရတာတွေရှိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ကရင်ပြည်နယ်တွင်းမှာခြေဆိုင်လှုပ်ရှားနေတဲ့တင်ငန်းညီနောင်နေကြားဆောင်တပ် BGF ဝင်တွင်မှာတပ်ဖွဲ့ဝင်အချင်းချင်းပစ်ခတ်မှုကြောင့်လူ၄ဦး သိဆုံးခဲ့ပြီးအရသားတဦးဒဏ်ရာရခဲ့တယ်လို့ပြစ်ခတ်သူကိုတော့ဇန်နဝါရီ၂ရက်နေ့မှာအသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ကရင်ပြည်နယ်မြဝတီမြို့တင်ငန်းညီနောင်မှာအခြေစိုက်ထားတဲ့မြမအစိုးရရဲ့လက်အောက်ခံတပ်ဖြစ်တဲ့နယ်ကြားသောတပ်900ဝင်းအတွင်းမှာဇန်နဝါရီလ၁ရက်နေ့ညကပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပြစ်ခတ်မှုအတွင်းလူလေးဦးသေဆုံးခဲ့ကြောင်းမြဝတီမြို့ရဲစခန်းကတော့အတည်ပြုပြောကြားခဲ့ပါတယ်။
အဲ၄ရုပ်တော့၄ရုပ်လို့တော့ပြောတာကြားရပြ။အဲ့ဒါကျွန်တော်တရားညင်တော်စခန်းပြင်ပြကျွန်တော်တို့မြောက်ဒီစခန်
းပြစ်ခတ်မှုကြောင့်နေကြောက်တပ်ဖွဲ့ဝင်၄ဦးသေဆုံးတာအရသားတဦးဒဏ်ရာရရှိခဲ့တာပါ။ပြစ်ခတ်တာကတော့နေကြောက်တပ်ဖွဲ့ဝင်အချင်းချင်းပြစ်ခတ်တာဖြစ်ပြီးပြစ်ခတ်ပြီးထွက်ပြေးသွားတဲ့တပ်ဖွဲ့ဝင်ကိုနေကြောက်တပ်ကလိုက်လံဖမ်းဆီးခဲ့ရမှာဇန်နဝါရီလ၂ရက်နေ့မှာတော့အသေးပြစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါရယ်။ပြစ်ခတ်ထွက်ပြေးသွားသူဟာအမော်ကနေစိုက်ကယ်မောင်းလာတဲ့အရသားတဦးကိုလည်းထပ်မံပစ်ခတ်ပြီးစိုက်ကယ်လူယူကထွက်ပြေးသွားခဲ့တယ်လို့လည်းဆိုပါရယ်။အရသားကတော့ဒဏ်ရာပြင်းထန်တဲ့အတွက်ဖမ်းဆီးရုံကိုပို့ပြီးကုသနေရတယ်လို့ဆိုပါရယ်။မြမအစိုးရနဲ့1994ခုနှစ်တုန်းကအပြစ်ခတ်ရဲစီရေးလုပ်ခဲ့တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKB ဟာ2010ခုနှစ်ထဲမှာနေကြောင်းကြောင့်တက်အသွင်ပြောင်းလဲရေးကိစ္စမှာသဘောထားကွဲလွဲမှုတွေဖြစ်ပွားခဲ့ပါရယ်။အဲ့ဒီထဲကဘုံမူကြီးစောချစ်သူဦးဆောင်တဲ့ DKB အုပ်စုကတော့နေကြောင်းတက်အသွင်ပြောင်းခဲ့ပြီးဘုံမူနှကမ်းမွေးဦးဆောင်တဲ့အုပ်စုကတော့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKB နာမည်ပြောင်းခဲ့ပြီးမြမအစိုးရနဲ့တနှစ်နီးပါးကြာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။အခုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေကြောင်းတက်ရင်ကတော့တက်ရင်73ရင်းနဲ့ဖွဲ့စည်းခဲ့ပါတယ်။အခုပြစ်ခတ်မှုကတော့မြမတက်မတော်ရဲ့လက်အောက်ခံကရင်ပြည်နယ်ကနေကြောင်းတက်ရင်ကတက်ဖွဲ့ဝင်အချင်းချင်းပြစ်ခတ်မှုဖြစ်ပြီးဘာကြောင့်ပြစ်ခတ်တယ်လဲဆိုတာကိုတော့နေသားဆောင်တက်ဖက်ကိုမေးမြန်းခဲ့ပေမဲ့ပြောရေးဆိုခွင့်ရှိသူကအခြေအနေမသိရှိရသေးဘူးလို့ပဲပြောဆိုခဲ့ပါတယ်ရှင်
။ VOA ထိုင်းခြေစိုက်သတင်းတောက်မှအေးမှသတင်းပေးပို့ထားတာပါ။အခုသောတာရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့စနေညဓာတ်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။သောတာရှင်များရှင်ကထောင်နိုင်အကြီးကဲဟောင်းကိုမကြာသေးခင်လုံကအခမ်းအနားတစ်ခုမှာအယုအသေးသေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ကဝေဖန်တယ်နေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်ပြီးနဲ့ဖိနှိပ်ခံကြရင်းနှီးရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြည်နယ်တင့်မြက်ရေးယုံကြည်မှုတိစောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တင့်မြက်ရေးနဲ့ယုံကြည်မှုတိစောက်ရေးစာရာတွေကိုဘယ်လိုပုံစံနဲ့တိစောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ dolis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ VOA ဓာတ်ရိုက်လေးတိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးတိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်အချိန်မီဆက်သွယ်ကြပါအောင်လို့ထပ်မံနှိုးဆော်ပါရစေ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံကနိုင်ငံတကာဝေလငါဖမ်းဆီးမှုကော်မရှင် IWC ကနေနှုတ်ထွက်ပြီးစီးပွားဖြစ်ဝေလငါဖမ်းဆီးမှုတွေကိုလာမယ့်ဇူလိုင်လမှာပြန်လည်စတင်သွားမှာဖြစ်ပါတယ်။ဂျပန်နိုင်ငံကအခုလိုကြေညာလိုက်တဲ့အပေါ်မှာတရိတ်ဆန်အခွင့်အရေးကာကွယ်စောင့်ရှောက်ရေးအဖွဲ့ကကန့်ကွက်ခဲ့ပြီးဂျပန်ဆိုရဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေတယ်လို့ပြောလိုက်ပါတယ်။ဂျပန်နိုင်ငံကတော့သူတို့ရဲ့ရေပိုင်နှင်းနဲ့အထူးစီးပွားရေးဇုံအတွင်းမှာပဲဖမ်းဆီးသွားမှာဖြစ်တယ်လို့ပြောပါတယ်။ VOA သတင်းတောက် Arash R. Basadi သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါရဲ့ရှင်။
နိုင်ငံကဝေလငါဖမ်းဆီးမှုကော်မရှင် IWC ကစီးပွားဖြစ်ဝေလငါဖမ်းဆီးတာတွေကို1986ခုနှစ်မှာတားမြစ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံကတော့ဒီကော်မရှင်ကနေနှုတ်ထွက်တယ်ဆိုပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာ26ရက်ဗုဒ္ဓနေ့ကကြေညာခဲ့ပါတယ်။ယိုရှိဟိရာဆူဂါဟာဂျပန်အစိုးရအဖွဲ့ဝန်ကြီးဖြစ်ပါတယ်
။ဘုံငယ်စိတ်တဲ့
We decided to resume commercial whaling from July 2019
ကျွန်တော်တို့အနေနဲ့ဝေလငါဖမ်းဆီးမှုကိုတင်းကျပ်ထားတဲ့နိုင်ငံတကာသဘောတူစာချုပ်ကနေနှုတ်ထွက်ပြီးတော့လာမယ့် 2019 ဇူလိုင်လကစပြီးတော့စီးပွားဖြစ်ဝေလငါဖမ်းဆီးမှုတွေကိုပြန်လုပ်သွားဖို့ဆုံးဖြတ်လိုက်ပါတယ်
။အခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာ Humane Society International HSI ကလည်းချက်ချင်းပဲဝေဖန်လိုက်ပြီးတော့ဂျပန်နိုင်ငံအနေနဲ့ နိုင်ငံကဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့ဒီဖွဲ့ကနီကိုလာဘန်ဂျန်ကပြောပါတယ
် The International Whaling Commission agreed a global ban on all commercial whaling on the high seas and in countries coastal
နိုင်ငံကဝေလငါဖမ်းဆီးမှုကော်မရှင် IWC ကနိုင်ငံကရေပိုင်နက်နဲ့နိုင်ငံတွေရဲ့ပင်လယ်ကမ်းရိုးတန်းတွေမှာစီးပွားဖြင့်ဝေလငါဖမ်းဆီးတာအလုံးကိုတကဘာလုံးအတိုင်းအတာနဲ့တားမြစ်ဖို့သဘောတူထားပါတယ်သူတို့ကခိုးပြီးတော့ဝေလငါဖမ်းဆီးတာတွေလုတ်သွားမှာဖြစ်ပြီးတော့ဒါကိုနိုင်ငံကအတိုင်းဝိုင်းကနေပြစ်တင်ရှုံချသင့်ပါတယ
်ပြီးခဲ့စက်တင်ဘာလက IWC မှာစီးပွားဖြင့်ဝေလငါဖမ်းလုပ်ငန်းတွေကိုပြန်လည်လှုပ်ဆောင်သွားဖို့ဂျပန်နိုင်ငံဘက်ကစီရင်ပြောဆိုခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးဒါနဲ့ပတ်သက်ပြီးဂျပန်ဆိုရအဖွဲ့ဝန်ကြီးယိုရှိဟီရဆူဂါကအခုလိုပြောပါတယ
်ခရီးဆိုင်ရဲ့နှောင်းကနော်မီ
countries that focus exclusively on
cover ten things ပဲအရင်ဆိုင်နေကြတဲ့နိုင်ငံတွေဟာနှစ်ဖက်ဘုံသဘောတူညီချက်တရားရနိုင်ဖို့အတွက်လက်တွေ့ကြတဲ့ခြေလှမ်းတွေကိုလှုပ်ဆောင်ဖို့သဘောမတူကြပါဘူးဒါကြောင့်မို့သဘောရအမြင်မတူတဲ့နိုင်ငံတွေအတူရှင်တွဲရည်တည်နိုင်မဲ့နည်းလမ်းကိုရှာဖွေဖို့ကမဖြစ်နိုင်ဘူးဆိုတာရှင်းပါတယ်ဒါကြောင့်မို့အခုလိုမျိုးဆုံးဖြတ်ရတာပ
ါဂျပန်နိုင်ငံ1980ပြည်လုံးနှစ်တွေကစပြီးသိပ္ပံသူတေသနလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ဝေလငါဖမ်းဆီးခွင့်ကိုအကန့်အသတ်နဲ့ရခဲ့တာပါဒါပေမဲ့ဂျပန်နိုင်ငံကနိုင်ငံတကာဝေလငါဖမ်းဆီးမှုကော်မရှင်မှာသဘောတူထားတာအစားသူတို့ဘာသာသူတို့စီးပွားဖြစ်ဝေလငါဖမ်းတာတွေပြန်စတင်မယ်လို့ကြေညာလိုက်တဲ့အတွက်ဂျပန်နိုင်ငံကိုတရားမဝင်ဝေလငါဖမ်းဆီးတာတွေဆက်လက်လှုပ်ဆောင်နေတဲ့နိုင်ငံတွေစည်းနဲ့မှာထဲသွင်းလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုဆက်ပြီးတော့နှစ်ပေါင်းများစွာအသုံးပြုလာခဲ့တဲ့ဘက်ထရီတွေကိုကြာရှည်ခံအောင်စူးစမ်းလုပ်ဆောင်နေကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ဘက်ထရီတွေကိုနှစ်ပေါင်းများစွာသုံးလာခဲ့တဲ့အတွက်ခေတ်ဟောင်းနည်းပညာဖြစ်သွားပြီလို့တော့ပြောလို့မရပါဘူး။အနာဂတ်ဘက်ထရီတွေပိုပြီးကြာရှည်ခံအောင်စွမ်းအင်ပိုထိန်းသိမ်းနိုင်အောင်အမေရိကန်အမျိုးသားသိပ္ပံဖောင်ဒေးရှင်းနဲ့ကယ်လီဖိုးနီးယားသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်။ Kevin Enoch ပေးပို့ထားတဲ့သတင်းလွှာကိုကိုငင်းညန်းကပြောပြပေးပါမယ်ရှင်။
လက်ရှိလူသားတွေသုံးနေတဲ့ပစ္စည်းတော်တော်များများကိုလီသီယံအိုင်ယွန်ဘက်ထရီတွေနဲ့အဓိကစွမ်းအင်ပေးတာပါ။သူတို့ရဲ့အသုံးဝင်မှုကိုတရေတေမှတ်ယူထားပြီးတော့ဘက်ထရီကုန်တာမြန်ရင်တော့ညှိတက်ကြပါတယ
်။ At a society level
လူအတိုင်းဝိုင်းထဲမှာအလုံးထင်ထားတာကဒီဘက်ထရီကိစ္စပြီးပြီပေါ့ဘာမှထပ်တီထွင်ဖို့မလိုကြဘူးလို့ထင်ကြပါတယ
်။ American အမျိုးသားသိပ္ပံဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့ California တက္ကသိုလ် San Diego ကဓာတ်ဝိထုဆိုင်ရာသိပ္ပံပညာရှင် Charlie Mann နဲ့သူ့အဖွဲ့ဟာလီသီယံအစားဆိုဒီယံနဲ့ပြုတ်လုထားတဲ့ဘက်ထရီတစ်မျိုးကိုတီထွင်နေပါတယ်။အဲ့ဒီဘက်ထရီဟာပြုတ်လုဆဲပဲလို့သူကပြောပါတယ
် Energy density of
ဒီကနေ့သုံးနေတဲ့ဘက်ထရီစွမ်းအားထက်ကိုနှစ်ဆသုံးဆလောက်ပိုခံတဲ့ဘက်ထရီမျိုးပါ
။အခုလောလောဆယ်တော့လီသီယံဘက်ထရီတွေကိုစမ်းသပ်နေပြီးနောက်နှစ်အနည်းငယ်ကြာမှာဆိုဒီယံဘက်ထရီတွေကိုစမ်းသပ်ဖို့စီစဉ်နေပါတယ်
။ We want to use sodium
လီသီယံအစားဆိုဒီယံကိုသုံးတာကမတူညီတဲ့ဂုဏ်သတ္တိတွေရှိလို့ဖြစ်ပြီးဆိုဒီယံ dressing ကိုပေါ်ပေါ်များများရနိုင်ပါတယ်။
ပေါ်ပေါ်များများရလို့ရှိရင်ဈေးပေါ်မှာပါလီသီယံကတော့ဈေးကြီးပါတယ်ဆိုဒီယံဘက်ထရီတွေကိုအနာဂတ်မှာဈေးတက်တက်တာတာနဲ့အလွယ်တကူဝယ်လို့ရအောင်ဖန်တီးနိုင်မှာပ
ါ Right now it's just in the lab and we're working
အခုတော့စမ်းသပ်ခန်းထဲမှာပဲရှိပါသေးတယ်ဆွဲအင်များများဘယ်လိုထိန်းနိုင်အောင်လုပ်မလဲဆိုတာနဲ့ကြာရှည်ခံမဲ့နည်းလမ်းတွေကိုရှာဖွေနေပြီးဖုန်းတွေကားတွေလေယောင်ကြီးနဲ့လေဆွဲအင်ထုတ်တဲ့နေရာတွေမှာသုံးနိုင်မှာပါ
ဆွဲအင်တိုးလောင်တာကိုဈေးတက်တာအောင်လုပ်ဖို့ကအိမ်မက်ပါဒီကနေ့အချိန်မှာလျှက်စစ်ထုတ်တာကိုဘက်ထရီနဲ့လုပ်ရင်ကုန်ကျစရိတ်မတက်တာပါဘူး။၁ကီလိုဝပ်ထုတ်ဖို့ဒေါ်လာရာပေါင်းများစွာကုန်ကျတာပါ။ဒါပေမဲ့ဆိုဒီယံဘက်ထရီတွေကဈေးအများကြီးတက်တာအောင်လုပ်ပေးနိုင်မှာပါ။
then you know it will make
အဲ့လိုဖြစ်လာရင်အိမ်ချင်းစီမှာဘက်ထရီစွမ်းအင်သုံးနိုင်ဖို့တိုးလောင်ထားမယ်ဆိုရင်စီးပွားရေးအရာတွက်ချေကိုက်မှာပါ။နေအောင်ကြီးစွမ်းအင်သုံးဆိုလာပြားတွေကိုခေါင်းမိုးပေါ်မှာထားပြီးတော့နေခင်းဘက်မှာဘက်ထရီအားဖြည့်ပြီးညဘက်မှာသုံးဖို့ပါ
။အခုလိုနည်းပညာအပြောင်းအလဲဟာသူတေသနာစမ်းသက်ချက်တွေတိုးတက်မှုတွေနဲ့ဆိုရင်လက်တကမ်းပဲလိုပါတော့တယ်ခင်ဗျာ
ကိုငင်းញမ်းပြောပြပြီးခဲ့တာပါရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ရီဝဲမှာထုတ်လင်းပေးမယ့်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာစရဲ့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ2ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်၁953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညနဲ့လိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍနဲ့ဥကျော်စံတာရဲ့မြမရေးသုံးသပ်ချက်တို့အပြင်တပတ်တွင်အားကစားစီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ရလပိုင်းရရအောင်မြင်မှုပိုင်းရအောင်အကောင်းဆုံးဖြစ်အောင်ဟိုစမ်းဆောင်ပေးနိုင်ရည်ကြပါဒီလိုလေဒီနေ့ပေါ်လုံးရလီမှာတော့နိုင်ငံတင်းရဲ့အနေထားကဒီဒီနောက်ပိုင်းပွဲစဉ်တွေမှာပြည်ပွဲတွေများတယ်လောဘူးလို့အသိမျိုးရှုံးနေတော့ဗျာ
Manchester United အတင်းရဲ့နီးပြဖြစ်ကနေထုတ်ပယ်ခံခဲ့ရတဲ့ Mourinho လက်ထက် Man U အတင်းရဲ့အခြေအနေတွေနဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကိုဇော်မျိုးတန့်ကိုကိုရနိုင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်လူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ရက်ရက်မှရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့နိုင်ငံတကာအသိအမှီတဲ့အစည်းအဝေးသွေးကြောယောဂကုတုံးတွေကိုအချိန်မီသိရှိပြီးလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDM လို့ခေါ်တဲ့စည်းကြိုသွေးကြောအသိအမှတ်ပြုတင်နန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပြီဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကတင်ပြပေးထားပါတယ်ရှင်
ကုသခက်ခဲတဲ့ယောဂတစ်ခုဖြစ်ကနေတမလူပြောက်လို့တက်တန်းစီနေနိုင်အောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်။နောက်ဆက်တဲ့ဆွေးကြိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာစီဂျိုသွေးကြောယောဂရှိပြီလို့သိသိချင်းဆန်ချိန်မီတဲ့စီဂျိုသွေးကြောကုသမှုနည်းလမ်းတွေနဲ့အသိပညာပေးမှုတွေကိုရရှိခဲ့မယ်ဆိုရင်တက်တန်းစီနေထိုင်သွားဖို့ဖြစ်နိုင်နေပါပြီ။မြန်မာနိုင်ငံအရေးရကစီဂျိုသွေးကြောဝေနာရှင်တွေဟာစီဂျိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးတွေစီကိုရောက်မလာနိုင်ခင်မှာမိမိတို့ဒေသမှာရှိနေတဲ့အထွေထွေယောဂကုဆရာဝန်တွေနဲ့အရင်ဆုံးထိတွေ့ကုသမှုခံယူကြရတာပါ။လူနာနဲ့ပထမဆုံးထိတွေ့ရတဲ့အထွေထွေယောဂကုဆရာဝန်တွေကိုစီဂျိုသွေးကြောနဲ့ပတ်သက်တဲ့နောက်ဆုံးမော်ကုထုံးတွေကိုအချိန်မီသိရှိအောင်တင်ကြားပြသပေးခြင်းဟာစီဂျိုသွေးကြောကြောင့်နောက်ဆက်တွဲဆွေးကြိုးဖြစ်မှုနဲ့အသက်ဆုံးရှုံးမှုတွေကိုလျှော့ချတဲ့နေရာမှာထိရောက်တဲ့အနေနဲ့တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံစီဂျိုသွေးကြောအသင်းဥက္ကဋ္ဌဖြစ်သူပမောက်ခဒေါက်တာဦးတင်ဆွေလည်းကပြောပါရယ
်ကျွန်တော် CCEBDM ရဲ့အဓိကရည်ရွယ်ချက်ကတော့စီဂျိုသွေးကြောကုသရေးကိုလက်တွေ့ကုနေတဲ့ဆရာဝန်တွေပုံပြီးအစဉ်နှံမီးမြင့်အစဉ်နှံမီးမီးကုနိုင်အောင်လို့ကျွန်တော်ကြီးရွယ်တာဖြစ်တဲ့ကြောင့်စီဂျိုသွေးကြောကုသရေးမှာပုံပြီးအစဉ်နှံမြင့်လာမယ်ပေါ့မြင်လာမယ်ဆိုရင်စီဂျိုသွေးကြောကရှိပြီးသားလူတွေကကုသမှုမှာစံနှုန်းတွေပိုကောင်းလာမှာအဲ့ဒါဆိုရင်သူတို့ရဲ့စီဂျိုကြောင့်ကြောက်ရွံ့ကောင်းနေတော့ဆက်တွေယောဂတွေဖြစ်ပေါင်းမှုနှုန်းတာတွေညော့သွားမယ်အဲ့ဒါဆိုရင်တော့သူတို့တွေကစီဂျိုသွေးယောဂရှင်ဖြစ်တော်ညာလေတက်တန်းတွေကသူတက်တန်းတိုင်းလူတက်တန်းစီနေနိုင်မှာပေါ့အဲ့ဒါဖြစ်လာမယ်ပေါ့စီဂျိုယောဂဖြစ်ပွားနှုန်းညော့ချသွားမလားဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကြီးတော့တိုက်ရကြည့်တော့မဆိုင်ဘူးပေါ့တော့ဆိုရင်တက်ရောက်တဲ့ဆောင်များနေတဲ့ကာဝေးနီလန်းတွေကိုလည်းသူတို့တိလာမယ်တိလာတဲ့ချိန်ကျသူတို့အဲ့ဒါပြန်ပြီးရှင်ပွားနေတယ်သူတို့တက်ဆိုင်ကရပ်ပြီးသားမှာသူပြန်ပြီးပြောမယ်ဟောမယ်ပဝန်ကြီးလည်းပြောမယ်ဆိုရင်လည်းပဝန်ကြီးကသိပညာတွေပြန်ပွားမှုများလာပြီးတော့လေစီဂျိုသွေးကြောကိုတနည်းတလန်းနဲ့တော့ဖြစ်ပွားနိုင်ညော့နိုင်တော့ဒါပေမဲ့အဓိကရည်ရွယ်ချက်ကတော့ကုသရေးမှာပုံမူကြီးကောင်းမွန်လာဖို့ကျွန်တော်ရည်ရွယ်ချက်ဖြစ်ပါတယ
်အထွေထွေယောဂကုဆရာဝန်တွေကို CCEBDM လို့ခေါ်တဲ့စီဂျိုသွေးကြောယောဂကုထုံးနဲ့ပတ်သက်တဲ့အသိအမှတ်ပြုသင်တန်းတွေပြုလုပ်ပေးခြင်းဟာအိန္ဒိယနိုင်ငံမှာအောင်မြင်ခဲ့တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်စီစီအီဘီရဲ့တင်နန်းတွေပြုလုပ်ပြီးစီဂျိုသွေးကြောယောဂကုသမှုအစဉ်တန်းကိုမြှင့်တင်နိုင်ခဲ့တဲ့အိန္ဒိယနိုင်ငံတည်သူကျန်းမာရေးအဖွဲ့ဟာမြန်မာနိုင်ငံမှာပြုလုပ်မဲ့ CCEBD ရဲ့တင်နန်းတွေအတွက်ပူးပေါင်းကူညီဆောင်ရွက်ပေးလျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလက်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဝီတိုရီယာဆေးဦးမှာပြုလုပ်တဲ့ပွဲကတော့ကျွန်တော်မြန်မာနိုင်ငံဟော်မုန်းတခုဆောင်များအဖွဲ့နဲ့မြန်မာနိုင်ငံစီဂျိုသွေးယောဂတင်သူရဲ့ပူးပေါင်းပြီးတော့ဖွင့်လှစ်တဲ့Certificate course on evidence-based diabetes in Myanmar ဘာမှပြည့်ပြနာသူတင်နန်းကိုပုံပွဲခန္ဓာဖြစ်ပါတယ်အဲ့ဒီတင်နန်းကကျွန်တော်တို့ဆရာပြောတဲ့ဟော်မုန်းတူဆောင်များဖွဲ့ရဲ့ကျွန်တော်တို့ဒီမနက်ကစီဂျိုသူဂျိုအတင်းရေပူပေါင်းပြီးတော့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ပေါ့ Foundation ပေါ့ ဆင်းရဲကျွန်တော်ပူပေါင်းပြီးဖွင့်တဲ့သင်တန်းဖြစ်ပါတယ်အဲ့တော့ပြည်သူအိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ကနေပြီးတော့ foundation ကနေပြီးတော့သူတို့အိန္ဒိယတနင်္ဂနွေလုံးမှာတင်နေတဲ့သီယုံညွန့်တန်းပေါ့သီယုံညွန့်တန်းကိုကျွန်တော်တို့ဗမာနိုင်ငံမှာတင်လို့မှသီယုံညွန့်တန်းအနေနဲ့ကျွန်တော်ပြန်ပြောင်းပြီးတော့ပေါ့ပြန်ပြောင်းပြီးကျွန်တော်တို့ဗမာနိုင်ငံကဆရာဝန်တွေအတွက်ကြီးရွယ်ပြီးတော့ဖွင့်တာဖြစ်ပါတယ
်တင်တဲ့တစ်ခုမှာဆရာဝန်ဥယျာဉ်20ဦးသာတက်မှတ်တင် जा ပေးပါဖြစ်ပြီးယခုစတင်ဖွင့်လှစ်ချိန်မှာဆန္ဒ3ခုနဲ့စတင်ဖွင့်လှစ်နိုင်ခဲ့တယ်လို့သိရပါတယ်ရန်ကုန်နဲ့မန္တလေးမှာသာမကမြန်မာနိုင်ငံရဲ့တခြားဒေသတွေမှာပါဆရာဝန်တွေစုပြီးတောက်ဆိုခဲ့မယ်ဆိုရင်တွားရောက်တင် जा ပေးဖို့စီစဉ်လျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလည်းကပြောပါတယ
်မြန်မာနိုင်ငံကြီးကြီးသေးသေးယောဂါကုသရေးအစီအစဉ်ကိုနိုင်ငံတကာစစ်တမ်းမိအောင်လို့ကြိုးပမ်းနေကြိုးပမ်းမှုတခုဖြစ်ပါတယ်အဲ့တော့ဒီနေ့စင်ကြားရေးစင်တာတည်ရန်ကုန်မှာစင်တာနှစ်ခုရှိပါတယ်စင်ကြားရေးစင်တာနှစ်အနေနဲ့ကျွန်တော်ဝီတူရီးယားမှာကျွန်တော်လုပ်ပါမယ်စင်တာတစ်အနေနဲ့ကျွန်တော်ဂရန်ဟန်တာစီယုံမှာလုပ်ပါမယ်အဲနောက်တစ်ပတ်ကြာရင်တော့ကျင်းရီမန်လေးမှာကျွန်တော်မန်လေးဆောင်ဝင်းတင်းတိုင်းမှာကျွန်တော်မန်လေးစင်တာ3အနေနဲ့ကျွန်တော်ဖွင့်ပါမယ်အဲ့တော့ကျွန်တော်တို့ကသင်္นานသားများကိုတကယ်တောက်အောင်လို့သင်ကြတာဖြစ်တဲ့ကြောင့်လို့ဆရာနဲ့အကြောင်းသားနဲ့ရင်းနှီးမိကျင်တာမိလို့ရအောင်ဟို small group teaching နေတယ်ပဲသင်ပါမယ်။အာတအုပ်စုမှာကျွန်တော်တို့ဆရာတယောက်အာသင်္นานသားကအယောက်20ပဲကျွန်တော်20ပဲလက်ခံပါတယ်။ဒါအခုလျှောက်သင်္นานလျှောက်တဲ့ချိန်မှာကျွန်တော်တို့ရွေးလိုက်တဲ့ချိန်မှာသူသင်္นานရေးလျှောက်ထားပြီးတော့မရွေးရလို့ဆိုပြီးတော့မပါလို့ဆိုပြီးတော့အာနည်းနည်းမကျင်တဲ့အတူတက်ရှိပါတယ်။ဒါမဲ့သူတို့လည်းကျွန်တော်တို့အမျိုးမျိုးမြေတားရက်ခံပါတယ်ကျွန်တော်တို့ဒါပြီးမကြခင်မှာပဲကျွန်တော်ဒုတိယ cycle ပေါ့ဒုတိယ batch ပေါ့သင်္นานသာသူတို့လျှောက်ထားပြီးကြတဲ့ဒီနေ့ကျွန်တော်စပြီးတော့ဖွင့်ပါမယ်အဲ့တော့ဒီသင်္นานကိုကျွန်တော်တပည့်ဗီဒီဗီလုံးမှာရှိတဲ့အဲမြို့ကြီးတွေမှာသွားလို့ရတဲ့နေရာတွေမှာကျွန်တော်ဖွင့်ဖို့ကြီးရွယ်ပါတယ်ပေါ့အဲ့တော့အခု center 1အနေနဲ့ center 2အနေနဲ့ရန်ကုန်နဲ့ရန်ကုန်မှာရှိပြီးတော့ center 3မင်းလေးမှာဖွင့်တော့ညလဲနောက် batch တွေကြရင်တော့ဆိုပါတော့တနေရာမှာတောင်ကုန်မှာဆိုပါတော့တောင်ကဆီအောင်နေကျွန်တော်ရှိမှာအနည်းဆုံးတောင်ကုန်နဲ့ဒီကနေ့ကျုပ်စားပေါ့အဲ့ဒီပါဝင်ကကျွန်တော်ရှိမှာတက်ချင်တဲ့သူ16ရောက်20ရှိတယ်လို့ပြောရင်ကျွန်တော်အဲ့မှာပါတင်နန်းထပ်ဖွဲ့ပါမယ်။နောက်ပတင်ရဆရာကြီးကလည်းအဲ့လိုပဲကျွန်တော်ရောက်20ရှိတယ်ဆိုတော့ကျွန်တော်တို့ရှိမှာတင်နန်းသားဖွဲ့ပါမယ်။ဆိုတော့ဒီတင်နန်းတွေကိုကျွန်တော်ဗမာပြည်ရုံးမှာရှိတဲ့အဲဆရာဝန်တွေကြည်ကြပြင်းပြင်းနဲ့နှစ်နှစ်ဆက်ဆက်ကျွန်တော်တင်နန်းပို့ချပေးဖို့ကြိုးစဉ်ဖြစ်ပါတယ်။
မြန်မာနိုင်ငံအရင်ရက်မှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့နိုင်ငံတကာအသိမှီတဲ့စီကျူတွေ့ကျူယောဂကုထုံးတွေကိုအချိန်မီသိရှိပြီးလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDN လို့ခေါ်တဲ့စီကျူတွေ့ကျူယောဂအသိပ္ပုသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်လောပ
ါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရပြီးမှာတော့အခုမြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်သမ္မတဒေါ်နယ်ထရမ့်အဆိုရဟာတောင်တရုတ်ပင်လယ်အရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကနေရက်တီဖို့စီရင်နေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းရိုဟင်ဂျာပြည်နာတွေအတွက်ဝေဖန်ပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုပါတယ်အမေရိကန်မူဝါဒဘလောက်ထိရောက်အောင်မြင်နိုင်ပါသလဲသူတစ်ပါးလူခွင့်ရေးကိုဝေဖန်ရလောက်အောင်ထရမ့်အဆိုရကိုယ်တိုင်ကောလူခွင့်ရေးကိုအပြည့်အဝလေးစားလိုက်နာပါရဲ့လားဆိုတာဂျော့ချ်တောင်တက္ကသိုလ်ဂုဏ်သူဆောင်ပါမောက်ခဒေးဗစ်စတိန်ဘတ်နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်ပမောစတိန်ဘတ်ကဒေါ်နယ်ထရမ့်အဆိုရဟာတခါစားတော့ကအစ်တောင်အရောက်မပြောနဲ့အာရှတိုက်ကိုတော့မှသိပ်ပြီးတော့အလေးနားမထားခဲ့ပါဘူးအခုတောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အကြမ်းဆန်းဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့အစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်။ရှာကိစ္စကိုသဘောတူပါသလား။ဒီကိစ္စမှာအစ်တောင်အရှာအမေရိကန်အတွက်ဘယ်လောက်အရေးကြီးပါသလဲ
။ The role of Southeast Asia in US policy is very important. As you just said,
အမေရိကန်နိုင်ငံရဲ့ဝါဒမှာအစ်တောင်အရှာရဲ့အခမ်းအကဏ္ဍတိတ်ကိုအရေးကြီးပါတယ်။ခင်ဗျားပြောသလိုပါပဲ။တောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်သိအရေးကြီးပါတယ်။လွတ်လပ်စွာရေကြောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဦးဆုံးအကြိမ်တွေ့လာရပါတယ်။ဒုတိယသမ္မတမိုက်ပင်စ်ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပြီးရိုဟင်ဂျာကိစ္စကိုပြောခဲ့ပါတယ်။အဲဒီမှာဒေါ်အောင်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံအစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအသိမှတ်မပြုရငင်းပယ်ရရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအားပေးသွားမယ်လို့လည်းဆိုထားပါခင်ဗျာ
။ No, I mean the idea is the United States is interested in democratization. And people say well don't
ဘောရောအမေရိကန်ပြည်ထောင်စုဟာဒီမိုကရေစီဖော်ဆောင်ရေးမှာစိတ်ဝင်စားပါတယ်။ဒ
ဒါကြောင့်ဒေါ်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်ပဲလို့လူတွေကဆိုကြပါတယ်။ကျွန်တော်မြင်မှာတော့ဒီအယူဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်။သူဟာဒီမိုကရေစီဖော်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြတ်ပါဘူး။ရိညာကိစ္စသာမကသတင်းလွှတ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါ။ဒါကိုသူမဖြေရှင်းပါဘူး။စေအစိုးရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဖိနှိပ်ဆုပ်ချက်မှုတွေကရှိနေသေးပါ။အဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါ။အခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့စုကိုပြန်ယူသိမ်းလိုက်ပါတယ်။ကျွန်တော်ကတော့ဒီလိုမယုတ်သိမ်းသင့်ဘူးလို့ယူဆပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ
်။ဒါပေမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိမ်းတွေယုတ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
။ Of course it's a deal. Well, I mean Amnesty International exists.
ဟုတ်ပါတယ်ဒါပေမဲ့ Amnesty International ဟာအမှန်တကယ်အားဖြင့်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပန်ခွင့်စတာတွေတခုမှမရှိပါဘူးဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တယောက်ဖြစ်ပါတယ်ဒါပေမဲ့လူတွေကိုစုတစိတ်တွေချင်းမြင့်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါးရေးထားပါတယ်ချင်းမြင့်တာတဲ့စုတစိတ်ကိုပြန်မယုတ်သိမ့်သင့်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလုပ်တင်ပါလေ
။ဟုတ်ကဲ့အခုကျွန်တော်ဒေါန်ဆန်းစုကြည်နဲ့မိုက်ပန်စ်ကိစ္စကိုပြန်ကောက်ချင်ပါတယ်။ဗြိတိန်ကလူတယောက်ကရေးပါတယ်။ဒါပန်စာဒေါန်ဆန်းစုကြည်ကိုလူခရီးနဲ့ပတ်သက်ပြီးတော့ဆရာလုပ်နေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလုပ်နေရဲဆူရဲရေးထားတာတွေ့ရပါတယ်။တကယ်တော့ထရမ်အစိုးရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ရောသူတို့အစိုးရဘက်မှာရောလူခင်းကိုဘယ်လောက်ထိယူဆိုင်လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်ဒီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်အောင်စုလည်း6ပြည့်ကင်းသေးလဲစင်မဟုတ်ပါဘူးအမေရိကတိုက်အလေပိုင်းကလာတဲ့လူတွေကိစ္စသမရရဲ့အင်ဗျူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော်ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်။ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်။ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါ။ပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်။ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကြံတွယ်မှုမတူကွဲကြတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမှိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်။ဒါဟာကျွန်တော်တို့ဘေးကျန်နေတဲ့အခြေအနေဖြစ်လာပါတယ
်။ဒီနေရာမှာဆာဒီအရေဗျကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောပြနေလို့ထင်ပါတယ်။ဆာဒီအရေဗျဟာသူတို့နိုင်ငံတွေမှာလူခွင့်ရေးခေါင်းပါတဲ့အပြင်ယမန်စစ်ပွဲမှာဝင်ပြီးရောဆွတ်ဖက်နေတော့ကမ္ဘာအကြီးဆုံးအငါဘေးကြောင်မဲ့အံပြေကျုံရပါတယ်။ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပူအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
။ Well, the time I don't approve of US policy in that regard.
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံတမတ်ချက်ကိုချင့်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတူတူယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသီးရှင်ကြားဝေဖန်တယ်ဆိုရင်သမ္မတကလူသီးရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တူဦးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုအသီးသီးသန့်သန့်ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသီးရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
။နောက်တစ်ခုမေးချင်တာကတော့ဒီဒုက္ခတွေပြန်လဲလက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပါမယ်။နိုင်ငံတကာ NGO တွေတခါနိုင်ငံတကာအဆိုင်ဝန်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကိုဘယ်လိုမြင်ပါလဲခင်ဗျာ။ဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
။ Yeah, right. And this is theater. This isn't reality. The Burmese government doesn't really want them back.
ဟုတ်တယ်လေ။အဲ့ဒါအခြေအနေမှန်ပဲ။မြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံခြင်းဘူး။သူတို့ကငါတို့စီကမဟုတ်ဘူး။တိုင်းသားမဟုတ်ဘူး။သူတို့ကိုဖယ်ရှားပစ်ခြင်းနဲ့ဒါကိုလူသိရှင်ကြားမလုပ်နိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးအယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းမဟုတ်သေးပါဘူးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပြင်မယ်လို့တောင်ပြောနေရပါခင်ဗျာ
အာ yeah I'm a 1/10 of 1%?
That's a band, that's a tag.
No, le, the say again, no, la.
Indigenous people,
people say that these are not Tainá, therefore they don't have citizenship.
No, no, they don't say that, sir.
And if they have
citizenship, they have to ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လားသူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာတောင်ရှိရာ23ဒုံကုနှစ်မတိုင်ခင်ကလေးကစပြီးနေထိုင်ခဲ့ကြောင်းသက်သေပြရမယ်လို့ထောင်920ခုနှစ်နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါဒါဟာတိတ်ဝန်နေစရာကောင်းတယ်လို့ထင်ပါတယ်အဲဆရာကြီးဒါကိုထားလိုက်ပါတော့ကျွန်တော်အစားကရွေခဲ့တဲ့အကြောင်းအရာက
တရုတ်နဲ့အပြိုင်ဆန်စီးရုံနေပါတယ်အမေရိကန်ရဲ့ဆွေးဆောင်မှုကိုစစ်တောင်အချနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
Southeast Asia doesn't want to be on the side of the United States but it doesn't want to be on the side of China either
စစ်တောင်အချနိုင်ငံတွေကအမေရိကန်ပြည်ထောင်စုဘက်မပါခြင်းတလို့တရုတ်ဘက်ကိုလည်းမပါခြင်းမအောင်သူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူးဒီလိုပဲပြောရမှာပါတနည်းပြောရရင်ဒီနှစ်ဖက်နဲ့သူတို့ထိညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရာပါကင်းကွာလို့မရနိုင်တယ်လို့လူမျိုးရေးအရာလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးဆိုးမှာကိုလည်းသူတို့မလိုလားကြပါဘူးထိညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်တိတ်ကောင်းတဲ့နိုင်ငံသားဆက်ဆံရေးချင်းကမှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူ
း။နောက်ဒီတောင်ကျုပ်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်။ဒေသတွင်းနိုင်ငံတွေအကြမ်းသာဖြစ်ရှင်းမှဖြစ်တယ်။အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဖက်ကပြောသလိုအစ်တောင်အရှနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
်။ Well, it is a regional concern, but the question is internationally the freedom of movement.
ဒါဒေသတွင်းကိစ္စဖြစ်ပါတယ်။ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်။အဲ့ဒီကမလက္ကာရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လုံထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပင်လယ်ကြားတော့တရုတ်ကအားလုံးသူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါသူတို့စာတင်ကြောင်းနေမှာကလေးတွေကိုလည်းဒီလိုပဲတင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ
်။တောင်တရုတ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဖဲဖိပြီးရတာစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေပါတယ်။ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ကြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
။ We can't counter economically.
စီးပွားရေးကကျွန်တော်တို့မရှင်းပြနိုင်ပါဘူးမြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပို့ပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်ပြီးတော့တရုတ်ကရေနံပိုင်လိုင်းတွေကြောက်ဖြူစိတ်ကမ်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးကမရှင်းပြနိုင်ပါဘူးကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆိုင်ရာနီလန်မော်ရယ်ဝေးအရာသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်
Okay, a moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အဓိပ္ပာယ်ဖွင့်ရမလဲခင်ဗျာ
I don't know how they can do I mean Pence tried to do something on
that တော့ကျွန်တော်လည်းမသိပါဘူးဒုသမရ Mike Pence ကတော့တခုခုလုပ်ဖို့အားထုတ်နေပါတယ်ဒါပေမဲ့ကျွန်တော်ကတော့ Pence ကိုတိတ်အထင်မကြီးပါဘူးသူဟာမှန်ရာတွေတော်တော်များများပြောခဲ့တယ်လို့ထင်ပါတယ်ဒေါ်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်ဒါစစ်တပ်ရဲ့အခန်းကဏ္ဍကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ်
ကျောစံသားစီစဉ်တင်ဆက်ပေးထားတဲ့မြမရေးသုံးသက်ချက်အပြီးမှာတော့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်ကိုနှားဆင်ရပါမယ်။ Manchester United အသင်းကပေါ်တူဂီစ်နီးပြ Jose Mourinho ကိုနီးပြအဖြစ်ကနေဒီဇင်ဘာ18ရက်ကထုတ်ပယ်လိုက်ပါတယ်။သူကိုယ်သူ Special One လို့ဆိုတဲ့ Mourinho ဟာ Chelsea နဲ့အတူ Premier League ဖလား3ချိန်နဲ့တခြားစုဖလားတွေအပါအဝင် Porto, Inter Milan, Real Madrid အသင်းတွေလည်းအောင်မြင်မှုတချို့ရခဲ့တယ်လို့ Man U နဲ့လည်း Europa League ဖလားနဲ့ England League ဖလားတွေရယူနိုင်ခဲ့ပါတယ်
ဒါပေမဲ့မန်ယူအသင်းဟာဒီနှစ်ဘောလုံးရာသီမှာခြေစွမ်းမပြနိုင်တာကြောင့်မော်ရီညိုကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပါတယ်။မော်ရီညိုလက်ထက်မန်ယူအသင်းရဲ့အခြေအနေတွေနဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကိုဇော်မျိုးတန်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းပြီးအခုတစ်ပတ်ရဲ့အားကစားကဏ္ဍမှာတင်ပြပေးထားပါရဲ့ရှင်။
မော်ရီညိုလက်ထက်မန်ချက်စတာယူနိုက်တက်အသင်းရဲ့အနေအထားကိုဘယ်လိုမြင်မိလဲ
။သူကတော့ဒီပေါ်လီဗန်လီးတက်သွားပြီးနောက်ပိုင်းလီးရတွေထဲမှာတော့ဒါအသင်းကိုရလက်ပိုင်းရရောအောင်မြင်မှုပိုင်းရောအကောင်းဆုံးဖြစ်အောင်ဟိုစောင့်ဆောင်ပြီးနိုင်ရည်မြည်ကြပါ။ဒါလို့လေဒီနေ့ပေါ်လုံးရာလီမှာတော့နိုင်ယူအသင်းရဲ့အနေအထားကဒီကနောက်ပိုင်းပွဲစဉ်တွေမှာတည်ပွဲစဉ်များတယ်လိုပါဘူးလို့အသင်းကိုရှုံးနေပါဗျာ။တယ်လီစုဆပ်ဒီနန်တို့ဒီမျိုးလေးတွေတော့တည်ယူကြတယ်ပေါ့။ဆိုတော့ကစားမှုကဟိုလုံးလုံးကိုပြည့်ရင်းနေတဲ့အနေအထားပေါ့ဗျာ။ကျင်းထဲမှာလည်းကစားသမားတွေကကြောက်တော့ပေါ့။တန်ကြီးလိုကန်နေတဲ့အနေအထားပေါ့။ပြည်ရင်းနေမှုကအစတော်တော်လေးရင်းညံ့နေတဲ့အနေအထားဆိုတော့သူ့အသေးအနှင်းမှာဖြစ်နေတဲ့ပြဿနာတွေကသူ့ရဲ့နီးပြနေရာတည်ရဖို့အတွက်ကိုဘယ်လိုမှအခြေအနေမပြေတော့ဘူးပေါ့နော်။ဆိုတော့အဲ့ဒီကြာကြောင့်ပဲသူလည်းဒီရာကြီးကထုတ်တယ်ကြောင်ရပါပေါ့
။ဒီနှစ်ဘောလုံးရာသီကလုံးခဲ့တဲ့28နှစ်အတွင်းမှာအဆိုးဝါးဆုံးဆိုပြီးတော့ပြောကြတယ်။ဆိုတော့မော်ရီညိုလက်ထက်ဒီကစားပုံကလည်းတော်တော်လေးစိုးစိုးဝါးဝါးဖြစ်ပြီးတော့ဝေဖန်ကြရပါလေဒီပုံမှာရောဘာပြောချင်လဲ
ဒီကနေ့ကတော့မော်ရီကလူတွေပိုင်းနဲ့ပတ်သက်လို့ချင်းသိပြီးတော့ညံ့လာတဲ့လူပြမဟုတ်ဘူးသိပြီးတော့ထူးကျင်လာတဲ့လူပြပြောက်လဲမဟုတ်ဘူးလို့ပဲပြောရပါတော့ဆရာရင်သူတော်လေးသူ့ရဲ့အားသာချက်ကပါလဲဆိုတော့ဒီအကင်းကိုရဲ့ရေးပါတဲ့ပွဲတွေမှာအတန်ရောက်ဒီလိုဒီဟာကြီးထပြီးတော့လို့အောင်လို့ဆိုတော့သူကနည်းနည်းကျွမ်းနေတယ်ပေါ့နော်ဥမာဒီနိုင်ယူပဲဗျာပေါ်သူအပြင်နဲ့ပွဲမှာအနိုင်ရအောင်ဆန်းဆောင်ရဲ့ဆိုလို့ကျွန်တော်အင်တာမီလန်လို့အပြင်ကဥရောပရဲ့ထိပ်ကြီးပါတီမူကတော့အပြင်မျိုးအနိုင်ရပြီးဥရောပချန်ပီယံလိဖလာရအောင်ဆန်းဆောင်နိုင်ရတယ်ပေါ့ဆိုတော့ဒါရီကမော်ရီနိုရဲ့ထူးချိန်မှုပေါ့ဒီလိုလေဒီလိုအင်မတန်ပြောင်ရောက်တဲ့ရလက်တွေရဖို့ဆိုလို့ရှိရင်ပြင်းပြင်းမှရှိတဲ့ကစားသမားတွေအားလုံးကလည်းသူ့ရဲ့ညင်ကြားမှုအောက်မှာတပီမသိန်းကစားနိုင်မှသာဒီအောင်မြင်မှုမျိုးကရနိုင်တာလေဒီကဲနှစ်ပြာမြူပါလီဖလားရရည်ကြာဒီကဲနှစ်ပြာတော့ OK တော့ကစားသမားတွေအားလုံးကပြီးလို့လို့တဲ့မော်ရီယိုညင်ကြားတဲ့နည်းပြီးဟောအောက်မှာပဲသူကစနစ်တကျပါဝင်အတွန်းတော့ခံနေတဲ့ကြာကြောင်ရလက်ကောင်းတယ်ပေါ့ဒီနှစ်ပေါ်လုံးရည်ကြားတဲ့ခါကျတော့ဘာလို့ဖြစ်လာလဲဆိုတော့ရင်းသွင်းမှာကစားနေတဲ့ပုံစံတွေပြည်ပြီးသုံးသပ်ရမယ်ဆိုလို့ရှိရင်တော့ဒါဒီကစားသမား၄-၅ယောက်လောက်ကမော်ရီယိုထဲဒီဒီဟာအတိုင်းလိုက်ပြီးတော့မကစားတဲ့သဘောမျိုးလေးတွေရှိကြတာကိုတွေ့ရတယ်ပေါ့ဥမာပေါ်ပါလို့ဥမာလူကာစုလို့ပေါ့နောက်ပြီးတော့ရှိတဲ့ကဝက်ချ်ဖို့လို့ကစားသမားမျိုးကပြီးညွန်ကြတဲ့လူကြီးဟာအတိုင်းမလိုက်လာနိုင်တဲ့အခါကျတော့ဒါကတော့လူကြီးနေနေကဘလို့မှလုပ်လို့မရဘူးသူပုံနေကြသူ့ကိုပြန်ပြီးတော့တတ်တဲ့သဘောမျိုးလေးတွေရှိလို့ဒီကြတို့ကဒီလိုထုတ်ပြန်ခံရရတယ်လို့ကျွန်တော်အလိုပဲသိနေခင်ပ
ါသူမားတာရောမဖြစ်နိုင်ဘူးလားဘာလို့လဲဆိုတော့ဒီ Premier League မှာအခုအသင်းကြီးတော်တော်များများကတိုက်စစ်ကိုဦးစားပေးပြီးတော့ကစားလာတဲ့ဥစ္စာမှာမော်ရီညိုကအလွန်ကြုံခံစစ်ကစားတယ်အသင်းငယ်လေးနဲ့လည်းကစားရင်ခံစစ်ကစားတယ်အိမ်ခွေးမှာကစားရင်လည်းခံစစ်ကိုအလွန်ကြုံအားပြုပြီးကစားတဲ့အခါကျတော့အသင်းဟာဒီအသင်းကပုံမှန်ကစားနိုင်တဲ့အနေအထားမျိုးတော့မရှိဘူးဆိုတဲ့အာမျိုးသုံးသပ်တာတွေရှိလာတယ်အဲ့ဒီပုံမှာရောဘယ်လိုမြင်လဲ
ကားတော့မော်ရီညိုကခံစစ်ကိုထိုင်ထားပြီးတော့မှသူကကြိုင်တဲ့ရဲ့အားနည်းတဲ့နေရာကိုရှာပြီးတော့တကူးတင်းနဲ့ပြီးပြင်ပြီးခံစစ်ပြန်ထိုင်ရောဒီလိုရတယ်သူကအောင်မြင်မှုရအောင်ဆက်ဆောင်လာနိုင်တာလေသူကသူကသူ့လူသူ့လူဟာအတိုင်းပဲအတင်းကိုတီဆောက်မှာတော့ဒါတော့ဟိုသူ့ကိုသွားပြီးအပြစ်ပြောလို့မရဘူးပေါ့သူ့ကိုဒီကဖြစ်ငားတဲ့သူတွေကဒီဒီဟာမျိုးကိုရင်ဆိုင်ရလိမ့်မယ်ဆိုတော့ဒါသက်ဆိုင်ရာကလပ်အပြင်မင်းကပြိပတ်တွေရောဒီတာဝန်ရှိသူတွေရောကဟိုလက်ခံရမယ်နေတာပေါ့
သူကဒီခံစစ်ကိုအသာပေးတဲ့နီးပြတယောက်ဆိုတာလေမယ်ယူပြိပတ်တွေရောမယ်ယူအသင်းပိုင်ရှင်တွေဒါရိုက်တာအဖွဲ့ကြီးအကုန်လုံးကလည်းတီးပြီးသားပါဒါပေမဲ့သူကအလွန်အကျွံခံစစ်ကိုအားပြုတယ်လို့မထင်ဘူးလားဥမာအင်္ဂွေမှာကစားတဲ့ပွဲဆိုလဲတိုက်စစ်မစင်မဲနဲ့ဒီခံစစ်ကိုဟာလုပ်တယ်ပြီးတော့အသင်းကြီးတွေနဲ့တွေ့တိုင်းခံစစ်ကိုကစားတယ်ကစားပုံကပုံမှန်မရှိဘဲနဲ့ခံစစ်ပဲဖြစ်နေတဲ့ခါကျပြိသက်တွေစိတ်ပြတ်တဲ့အပိုင်းမှာလဲပြိသက်တွေမားတယ်လို့တော့ပြောလို့ရမှာလို့
ပြိသက်တွေနေတယ်စိတ်ပြတ်တယ်ဘာကြောင့်စိတ်ပြတ်တယ်လဲဥမာလေဘာဘူးနဲ့ပွဲဗျာလေဘာဘူးနဲ့ပွဲမှာသူတီးတင်းကိုတင်းဖွင့်ကစားဖို့ဒီရေဒီလိုရလမျိုးထွက်ပေါ်လာမှာမဟုတ်ဘူးလို့သိကြအများကြီးကတော့မျှော်လင့်ကြမှာပေါ့နော်ဒါတော့လည်းပဲဒီနေ့ပေါ်လုံးရပြီးတော့နိုင်ယူအတင်းတက်စစ်ကျွမ်းရပေါ့ဗျာတက်စစ်ကျွမ်းရနဲ့ဒီခံစစ်ကျွမ်းရပေါ့ဒီကျွန်တော်တို့စားလိုက်ပါတော့ဗျာဒီလက်ရှိအတင်းဆောက်ထဲမှာရှိနေတဲ့ဒီကျွန်တော်ကသူ့ရဲ့ခံစစ်ကအဆိုးဆုံးလေသ 都弄个多多的东西啊，这比如看那个白粉哪里的啊，就那现在我多听多听，但是我不给他们这个事情，毕竟在这个不让去阿达的，说十八点六点的多的，边上边上，毕竟在这个我刚刚也没东西，刚刚也没东西，哎呦，我听有白粉哪里米啊掉里面，现在我但是不给他们了，干脆不给他们了，对吧？但是不给他们了，来看这个，厉害呢。但是这个就能变了嘞，但是讲过没有？我们六八五年过嘛，就是青龙跟那一家的嘛，最近看的人家那些过的比较多，都变的变那个过的多了。是吧？比较了，其他的嘛的，俺们这家的，这个你这家就是比较好的。那从球迷东南来的时候，比较多的，某一年你比较的呀，我来来悄悄的去比较，看这边这个阿姆路，但是这个阿姆路离他那些那都。但是阿丹的路面上，他们也不会出来了。那中间的牦牛也，牦牛怎样？看这都能够咬过来的，是吧？不如比方说，牦牛嘛，马乌鸦这个马也怪的，如果那个比较开，比较那么粗鲁，只能二个都能吃。
没吃到。没有个啥子马的马来，就是六二七的阿内杰的，西瓦里面，可能古早没咱比较的太嘛。阿丁的丁也算上一手比较标靶的，你阿丁的丁也算上一手的欧萨嘛，阿迪哥阿克亚加的卢加，你比阿丁要偏哪样了？马路来说，利物浦所以阿古起来没说，亚根俱乐部亚根俱乐部了他嘛，阿丁阿多留，再多比阿古说 Premier League 嘛，退休嘛是你的，但阿杜你比阿也算上一，杜也的，你但是阿贝的个啥哈？莫里尼奥叫 negative 的言面的，丁也算上一手的欧萨嘛个，比阿迪哥都才呢，杜迪奥路标路没样哪样了？
你家了，我现在就不弄电视机了。你家单位始终不过了，你家了呢？如果那个就我们那交费是不？你家也利率下来不？我嘛毕竟是平常的低价的嘛，这个我嘛一六八六不拿下。你那家嘛把票抓了就好了，就那个你们的，变动那不就好了？你家了，莫人就妈妈也有那个，妈也来，伢也有。如果过年嘛，家里的其他的嘛的嘛嘞，俺们这里妈的伢也去下不咯？我爱听不，你家。对要了的你要出现那个他妈的家伙路牛这边你刚刚都给那个男女今天不能要的嘛见不到的要没有这样可能你一把的什么爱情也真的了吧
过年那时间真是比他的阿克萨的人乱跟他过拿新给阿拉吧这个你也把你对阿巴新跟阿里嘎罗的老爸呗是ခုအစည်းအဝေးအဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကရုရှားနိုင်ငံမှာတရှိုးလုံမှုနဲ့ဆွဆွဲပြီးတင်းတင်းခံထားတဲ့အမေရိကန်အငြိမ်းစားမရင်းစစ်သည်တစ်ယောက်ကိုလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်သူကိုဖမ်းထားတဲ့အကြောင်းရင်းကိုလည်းသိကျင်တဲ့အကြောင်းဗရင်းနိုင်ငံမှာဆိုးရသစ်တပွဲခံနာကိုရောက်ရှိနေတဲ့ဝန်ကြီးပွန်ပီယိုကဒီနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါအမေရိကန်ဆွေရလုံငန်းတချို့ရက်ဆိုင်ထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနယ်စပ်လုံခြုံရေးခေါင်းစဉ်နဲ့အင်ပီရိုမှာဆွေးနွေးဖို့ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။တွေ့ဆုံပွဲကိုထက်လွှတ်တော်ရီပပ်ဘလစ်ကန်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာနဲ့အောက်လွှတ်တော်ဥက္ကဋ္ဌအသစ်ဖြစ်လာမဲ့နန်စီ ပီလိုစီတို့တက်ရောက်ဖို့ရှိမရှိအဆွေရလုံငန်းတွေပြန်လည်လည်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒါဟာပြည်နယ်တွေကအဓိကစစ်ကန့်ကုမ္ပဏီတာလီဘန်သဘုံတွေကအင်အားဖြင့်ဘုံတလုံးပေါက်ခွဲတက်ခိုက်ခဲ့ရတာစစ်သား9ယောက်ထဏ်မင်းတေဆုံးပြီး6ယောက်ဒဏ်ရာရသွားပါတယ်။မတိမငြိမ်ဖြစ်နေတဲ့မိုင်ဝမ်ခရိုင်ကအစိုးရစစ်ကန့်တွေကို2ကီလိုမီတာရှည်ရှိတဲ့ဥမင်လိုင်ကောင်းတူပြီးပေါက်ခွဲပစ္စည်းတွေနဲ့မနစ်ညာပိုင်းကပဲပေါက်ခွဲတက်ခိုက်ခဲ့တာပါ။လနကံပိကတိဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းမချသိရင်ရက်တွေကတက်ခတ်မှုတွေကြောင့်ရက်တက်ဖို့ဝင်တူအပြင်းထန်တရရသွားတဲ့အကြောင်းမြန်မာစစ်ရကဒီနေ့ပဲသတင်းထုတ်ပြန်ခဲ့တယ်လို့နောက်ထပ်တက်ပွဲတွေဖြစ်ပေါ်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ပူစီတော်မြို့နယ်အတွင်းလွန်ကျွေးတောင်ဝင်ရင်တွေနေကြောင်တက်ဖို့ဝင်နေရသေးတောင်ပူစီတော်ကားလမ်းပေါ်ကစေရီတောင်ရွာကဘုံကြီးချောင်းဝင်းမှာယာယီချိစိုက်ထားတော့မှမနေ့စောပိုင်းကလနကံအင်အား30လောက်ကတက်ခတ်ခဲ့ရတာတက်ပွဲတွေပြန်လည်ဖြစ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.